ကျန်တဲ့မျိုးကိုဆက်ရင်ကောက်ွက်တဲ့ဆန္ဒပြပွဲတွေစောပိုင်းကာလတွေကတော့အာမခံတော့ဝင်မဲ့လေချိုးခွဲဖမ်းဆီးမှုတွေရှိနေတဲ့ကြားကပဲဒေသတချို့မှာနေစဉ်နေစဉ်မပြတ်ဆန္ဒပြနေကြကြပါမန္တလေးမြို့မှာဒီကနေ့တပိတ်စစ်ကြောင်းတစ်ခုကိုစစ်တပ်နဲ့ရဲကားအရဲဝတ်တွေနဲ့အရဲကားတွေတုံးပြီးတိုက်ခတ်ချိုးခွဲတဲ့အတွက်မိန်းကလေးတို့ကြီးထိမှန်တရားရခဲ့ပြီးတော့မိန်းကလေးတို့အဖမ်းခံထားရတယ်လို့ဆန္ဒပြပွဲမှာပါဝင်သူတွေကိုကူကာပြီးစီရင်ကလာတဲ့တရင်တွေမှာရေးထားပါတယ်အဲ့ဒီကြားထဲမှာပဲတန်ခါတမကတပိတ်စစ်ကြောင်းဘာသာပေါင်းစုံတပိတ်စစ်ကြောင်းတွေထုတ်ခဲ့ကြပါတယ်တနင်္လာရီတန်းတဝယ်မြို့မှာစစ်တပ်နဲ့ရဲကကြမ်းတက်တိုက်ခတ်သူခွဲတာကြောင့်ဆန္ဒပြသူတွေတည်ဆုံးတရားရခဲ့တဲ့6လပြည့်အထိမ်းအမှတ်ဖြစ်မိုးရွာနေတဲ့ဈာမှာပဲလူငယ်တွေခြေတက်ဆန္ဒပြခဲ့ကြပါတယ်။ဒေဝကင်လောင်းလုံးမြို့မှာတော့နှင်းစီအောင်လူသမီးတို့တပိတ်စစ်ကြောင်းဆိုပြီးအမျိုးသမီးတွေစုဝေးပြီးတော့ဆန္ဒပြခြေတက်ပါတယ်။စကိုင်းတိုင်းမှာရွှေဘူကလေးရင်းမပင်ရှိချမ်းနဲ့စလင်းကြီးမြောက်ချမ်းရွာပေါင်းစုံတပိတ်စစ်ကြောင်းတွေခြေတက်ဆန္ဒပြပါတယ်။ရန်ကုန်မှာတော့လှိုင်မြို့နယ်ပယ်မှာနေ့လယ်ပိုင်းကပေါက်ကွဲတံတွေနဲ့တိုက်ခတ်တံတွေကြားခဲ့ရတယ်လို့မြို့ကန်တွေက VOA ကိုပြောပါတယ်။စစ်တပ်နာဒင်းကြီးတွေကနေဒီနေ့တိဆိုရင်ဆန္ဒပြပွဲတွေကိုပြစ်ခတ်ကြိုခွဲတာဖမ်းဆီးသွားပြီးတော့တည်ဆုံသွားတာစာတော်တွေကြောင့်တည်ဆုံသူအခြေအတွက်1026ရောက်ရှိပြီလို့နိုင်ငံရေးသားများကူညီဆောင်ရှောက်ရေးအဖွဲ့ EBD ကထုတ်ပြန်ထားပါတယ်။အခုချိန်ထိကန့်ကန့်ထားသူအခြေအတွက်က6500ရောက်ရှိပြီလို့လည်း EBD ကပြောပါတယ်။ EBD ကပြောတဲ့အခြေအတွက်ဟာလုံခြံချဲ့ကားထားတာလို့အာဏာသိမ်းစစ်ကောင်စီကဆွဆွဲထားပေမဲ့ EBD ဘက်ကတော့ခိုင်လုံတဲ့အထောက်အထားတွေနဲ့တည်ဆုံဖမ်းဆီးခံရသူတွေရဲ့မိသားစုဝင်တွေကိုဆက်သွယ်မြင်းမြန်ပြီးကောက်ယူစုဆောင်ထားတာလို့တုံ့ပြန်ပြောဆိုထားပါတယ်။